ပြီးခဲ့တဲ့2019ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုတွေရှိမရှိစုံစမ်းစစ်ဆေးတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စာမျက်နှာ400ကျော်ရှိတဲ့ဒီစင်ခံချက်ကိုနိုင်ငံတော်ရှေ့နေချုပ်ကအကျဉ်းချုပ်တီးဖြတ်ပြီးအများပြည်သူသိနိုင်အောင်မနေ့တုန်းကပဲထုတ်ပြန်လိုက်ပါတယ်အချိန်22လကြာအောင်စုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာကစာမျက်နှာ448မျက်နှာရှိတာပါဒီစင်ခံစာကိုလွန်ခဲ့တဲ့3ပတ်ကလေးကရှေ့နေချုပ်စီတီးသန့်ထုတ်ပြန်ခဲ့ပါတယ်ဒီဆောင်သားစီမှုရသမ္မတဒေါ်နယ်ထရန့်အနေနဲ့2016ခုရွေးကောက်ပွဲကာလအတွင်းပြစ်မှုကျူးလွန်မှုမရှိကြောင်းဖော်ပြထားပါတယ်ဒီဆောင်သားစီမှုဟာပုဂ္ဂိုလ်ရေးအညှိုးထားပြီးတော့အပြစ်မရှိအပြစ်ရှာနေတဲ့လို့ရဖဲလို့သမ္မတထရန့်ကအကြင်ကြင်ပြောနေခဲ့တာပါအခုတော့သူရဲ့ပြစ်မှုကျူးလွန်မှုတွေမရှိကြောင်းထင်ရှားတဲ့အတွက်သမ္မတထရန့်အနေနဲ့သဘောကျကျင်းနေပါတယ်အထူးဆောင်သားစီမှုရောဘတ်မူလာရဲ့စင်ခံစာထဲမှာသမ္မတထရန့်ရဲ့မဲဆွယ်စည်းရုံးမှုကာလအတွင်းရုရှားစစ်ဝါနဲ့ဆွတ်နေမှုရှိခဲ့တဲ့သူတော်တော်များများရှိတဲ့အကြောင်းထောက်ထားအမှတ်တမ်းတွေရှိတယ်ဆိုပေမဲ့လည်းပြစ်မှုဆိုင်ရာစွဲချက်တင်နိုင်လောက်တဲ့ထောက်ထားတယ်မဟုတ်ဘူးလို့ရောဘတ်မူလာကရေးသားထားပါတယ်။သူ့ရဲ့အစဉ်ခံချက်ထဲမှာသမ္မတထရန့်ကတရားဥပဒေကိုနှောက်ယှက်ဟန်တားမှုတွေချိုးဖောက်ကျူးလွန်မှုတွေရှိမရှိဆိုတဲ့သုံးသပ်ချက်မျိုးကောက်ချက်ချတာမျိုးတော့ရောဘတ်မူလာကရေးမထားပါဘူး။